ရှမ်းပြည်နယ်မြောက်ပိုင်းနှောင်ချုံမြို့နယ်မှာလေသမားရေးလှုပ်ရှားသူဦးထေအောင်ရဲနဲ့ခံရပြီးတည်ဆုံသွားတဲ့အမှုကိုဘယ်မလိုက်ပွင့်လင်းမြင်သာမှုရှိစွာစုံစမ်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကတောင်းဆိုထားပါတယ်။ဒါမျိုးပြဿနာတွေထပ်မဖြစ်အောင်လည်းမြန်မာနိုင်ငံရဲ့လေယာဉ်မြေဆိုင်ရာဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်။ဦးထေအောင်တည်ဆုံတဲ့အမှုအတွက်လူတချို့ကိုဖမ်းဆီးထားပေမဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမှုမရှိဘူးလို့လေသမားရေးလှုပ်ရှားသူတွေကပြောပါတယ်။ဒီအကြောင်းပြေစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းကကုန်းကြီးအုပ်စုအင်းဝိုင်းပါဟဲကြီးရွာကလေယာဉ်မြေအငင်းပွားမှုတွေအတွင်းကူညီဖြည့်ရှင်းပေးတဲ့လယ်သမားရေးလှုပ်ရှားသူဦးတရောင်ဟာနိုဝင်ဘာလ10ရက်နေ့ကကြီးရွာအာဏာပိုင်တွေနဲ့တွေ့ဆုံဖို့သွားလူတစုကဝိုင်းရိုက်တာခံရပြီးတေဆုံသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဗမလိုက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ဖို့နဲ့ကျူးလွန်ခဲ့သူတွေကိုအရေးယူဖို့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ချုပ် FIDH ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ဦးထေအောင်တည်ဆုံခဲ့ရတဲ့အမှုနဲ့ပတ်သက်လို့ရိုက်နှက်မှုမှာပါဝင်တဲ့လူ၃ဦးကိုတော့ဖမ်းဆီးထားတယ်ဆိုပြီးမိသားစုနဲ့အတူဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ပြည်တော်စုတိုင်းရင်းသားလယ်သမားများတမကရဲ့ဥက္ကဋ္ဌနှောင်းအောင်လာကအခုလိုပြောပါတယ်
။ရိုက်တဲ့လူက၃ယောက်ဖမ်းရတယ်မှာအခုတည်းပြီးတော့၃ယောက်ဖမ်းနေတယ်ဒီမှာသိရတယ်လို့ကလေ။ဟုတ်တယ်၃ယောက်ကအိုက်ချော်ရဲ့ကျော်စင်လက်ရဲ့နောက်ကျွန်တော်ဒီဘက်ပိုင်းကြတော့လေမတမကပိုင်းကြတော့အမကျွန်တော်ကဒီလုပ်ငန်းတွေပဲရေလုပ်ငန်းစီကျွန်တော်တို့ကတောင်းကြည့်ရတော့မှာလေလည်းလည်းကျွန်တော်တို့ဒီမှုတွေကလည်းအမှုကြီးကြီးတဲ့ခါကျတော့တို့ဆက်စီတို့လုံးတဲ့ဆံချက်ကျွန်တော်တို့ကဝင်ရှက်လို့မရတဲ့ခါကျစီးအောင်မှာပေါ့လေ
ဒီမှုနဲ့ပတ်သက်လို့ရဲအနာပိုင်းတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံရဲ့လေယာဉ်မြေဥပဒေကိုမပြင်ဆင်သေးသေးရဲ့အခုလိုပြဿနာမျိုးတွေဆက်ဖြစ်နေလိမ့်အောင်မယ်ဆိုပြီး FIDH ရဲ့အစီရင်ခံစာတစ်ခုထဲမှာထောက်ပြထားပါတယ်မြန်မာနိုင်ငံမှာလေသမားအခွင့်အရေးလူ့အခွင့်အရေးလှုပ်ရှားသူတွေကလည်း2012ခုနှစ်လေယာဉ်မြေဥပဒေရဲ့အားနည်းချက်ကိုမပြင်ဆင်နိုင်သေးတဲ့အတွက်လေသမားတွေနစ်နာနေရတယ်ဆိုပြီးပြောကြပါတယ်ပြည်သူ့တိုင်းရင်းသားလေသမားများတမကရဲ့အတွင်ရင်မှုဦးစော်ရန်ကလည်းအဲ့ဒီဥပဒေထဲကအားနည်းချက်တွေကိုထောက်ပြပါတယ
်2012ခုနှစ်လေယာဉ်မြေဥပဒေရဆိုရှင်လေစီလို့ခေါ်တဲ့အထင်လားတဲ့လုံးမှာနိုင်ငံတော်အထီးဝန်နော်လေသမားကိုယ်စားလှယ်တယောက်မှမပါတဲ့အတွက်အခုတကယ်တမ်းဒီလေယာဉ်မြေပြဿနာတွေဖြစ်တဲ့အခါမြေပြဿနာတွေဖြစ်တဲ့အခါစီမံခန့်ခွဲတဲ့အခါကျတော့အစိုးရနဲ့အဲနောက်တစ်ခါကျွန်တော်တို့ဒီမြေစင်းရင်းတွေအဲအဲ့လိုပုံကိုယ်တွေအုပ်ချုပ်ရေးပိုင်းနေရာယူစီမံခန့်ခွဲတဲ့အတွက်ပေါ့နော်တရားမျှတမှုမရှိဘူးမရှိတဲ့အတွက်အခုလိုပြဿနာတွေဖြစ်လာတာခင်ဗျာ
လေစီဆိုတာကတော့လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့ကိုခေါ်တာပါမြန်မာနိုင်ငံမှာအစိုးရတက်တက်လာပြီးတဲ့နောက်မှာ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့လေယာဉ်မြေဥပဒေကိုကျော်လွန်ပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့သမရသည့်ရဲ့ကြေညာချက်တွေထွက်ခဲ့ပြီးမဲ့ရန်ကုန်တိုင်းအစိုးရကလက်ရှိလှုပ်ဆောင်နေတဲ့စီမံချက်တွေကတော့သမရသည့်ရဲ့ကြေညာချက်နဲ့ကွာဟချက်တွေဖြစ်နေတယ်လို့လည်းဦးစော်ရန်ကဆိုပါတယ်
ရန်ကုန်တိုင်းမှာရှိတဲ့ငကိုသိမ့်မိသားခါကကျွန်တော်တို့လေသမားတွေကသိမ့်တာရှိတယ်နောက်တခါတခြားပြည်သူတွေစီကသိမ့်တာရှိတယ်အဲ့ဒါတွေကိုစုံစမ်းစစ်ဆေးတဲ့အခါမှာအမှုပေါင်း3,000လောက်ရှိတာပေါ့နော်အဲ့ဒါမှာ400လောက်ပဲဖြစ်ပြီးတော့တေကမှပြန်မပေးနိုင်ဘူးမပေးနိုင်တဲ့အပြင်ဒီမြေတွေကိုနိုင်ငံတော်ကစီမံခန့်ခွဲခွင့်ရှိတယ်ဆိုပြီးတော့သိမ့်ပြီးတော့တခြားစီမံကိန်းတွေဆက်လုပ်ဖို့လုပ်တာတွေတွေ့ရတယ်ပေါ့အဲ့ဒါကတော့တော်တော်ကြီးကိုပဲပြဿနာတွေတက်လာမဲ့ဟာပဲခင်ဗျတခြားကုမ္ပဏီတွေပြန်လဲတာရှိတယ်ကုမ္ပဏီတစ်ကိုချပေးတာရှိတယ်အခုနိုင်ငံတော်သမားကြီးရဲ့16 16 16ဒီနည်းနဲ့မညီဘူး16 16 16မှာဆိုရင်ပြဿနာဖြစ်တဲ့လေတွေကိုဆက်မသိမ်းမနဲ့ဖြေရှင်းနေတဲ့ကာလမှာလုံးဝရပ်ဆိုင်းထားရမယ်ဆိုတော့အပိုက်လေးမှာပါပါတယ်ဗျ16 16 16မှာအဲ့တိုင်းလည်းမလိုက်နာနိုင်တဲ့အတွက်ပြဿနာတွေကတော်တော်များများဖြစ်နေတယ်ခင်ဗျ
မြန်မာနိုင်ငံမှာညီယာတိန့်စီရဲ့ကိစ္စတွေနဲ့ပတ်သက်လို့နစ်နာတဲ့တောင်သူတွေကိုပြန်လည်ပေးအပ်နိုင်တာမျိုးတွေကအခုတည်းထိအားနည်းနေသေးဖြစ်ပါတယ်အမျိုးသားလွှတ်တော်တောင်သူလယ်သမားရေးရာကော်မတီဥက္ကဋ္ဌကတော့ကိစ္စနဲ့ညီတဲ့မြေသိမ်းဥပဒေကိုပြင်ဆင်မယ်လို့ပြီးခဲ့တဲ့ရက်ကပဲလွှတ်တော်စည်းဝေးပွဲမှာပြောကြားခဲ့ပါတယ်ရှင်